နီပေါ်နိုင်ငံမှာတင်းငင်းတွင်နေကလေးရင်ပြက်ကျမှုအတွင်းသေဆုံးခဲ့တဲ့သူတွေထဲမှာအမေရိကန်နိုင်ငံသား2ဦးနဲ့ Green Card အမြဲတမ်းနေထိုင်ခွင့်ရထားသူ2ယောက်ပါတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဇန်နဝါရီလ18ရက်မနေ့ပုတ်ထူးနေ့ကပြောကြားပါတယ်။ယက်ဒီလေကြောင်းလိုင်းပိုင်ခီးသက်တင်လေးရင်ဟာဟိမွန်ဝန်တာတောင်ကျင်းမှာရှိတဲ့ပိုခါရာနိုင်ငံတကာလေဆိပ်ကိုဆင်းသက်လာနေချိန်မှာပဲပြက်ကျခဲ့ပြီးလေယာဉ်ပေါ်မှာပါလာသူ82ယောက်စလုံးသေဆုံးသွားခဲ့တာပါ။သေဆုံးသွားသူတွေရဲ့မိသားစုတွေနဲ့ထပ်တူဆင်မကောင်းဖြစ်ရပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အခုလိုခက်ခဲတဲ့အချိန်မှာနီပေါ်နိုင်ငံလိုအပ်တဲ့အကူအညီတွေပေးသွားဖို့အမေရိကန်ပြည်ထောင်စုကအသင့်ပါပဲလို့လည်းပြောခွင့်ရကပြောပါတယ်။လေယာဉ်ပြက်ကျတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်ခင်ဗျာ။